1962ခုနှစ်ဇူလိုင်9ရက်နေ့မှာရန်ကုန်တိုက်ကတူဝင်းအတွင်းចောင်းသားចောင်းသူတွေအင်အားသုံးဖြိုခွင်းခံခဲ့ရသလိုဇူလိုင်10ရက်နေ့မနေ့မှာចောင်းသားတမကအဆောက်အုံဖြိုချခံရတဲ့အောက်မေ့ဘွေအခမ်းအနားတွေကိုចောင်းသားចောင်းသူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကမြို့ကြီးတွေမှာကျင်းပခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာရန်ကုန်တိုက်ကတူတွေကចောင်းသားတမကအဆောက်အုံဟောင်းနေရာကိုမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတာအဖွဲ့ဝင်20လောက်ကသွားရောက်လေးပြုခဲ့ရတိုက်ကတူចောင်းတကားတွေကိုပိတ်ထားတာကြောင့်ចောင်းသားတွေကအော်ဟစ်တောင်းဆိုခဲ့ကြပါတယ်မြင်းညံခရိုင်ဘဂတာအဖွဲ့ဝင်ကိုဇော်လင်းနိုင်ကအသက်တည်ဆုံးခဲ့တဲ့ចောင်းသားကောင်းဆောင်တွေကိုပန်းခွေချဂုဏ်ပြုကျင်တာကြောင့်ចောင်းတကားကိုဖွင့်ပေးဖို့အခုလိုတောင်းဆိုခဲ့ပါတယ
်တမိုင်းတခုရှိခဲ့တဲ့နေရာတခုပါကျွန်တော်တို့ပန်းခွေချပြီးအေးကျန်းကျန်းကျွန်တော်တို့အရင်မျိုးသားចောင်းသားကောင်းဆောင်တွေကိုအလေးပြုပြီးကျွန်တော်တို့ပြန်ထွက်ပါပါဒီနေ့ကကျွန်တော်တို့ခေတ်ဆန်းစားကចောင်းသားကောင်းဆောင်တွေကြာဆုံးခဲ့တဲ့နေရာပါအဲ့တော့ကျွန်တော်တို့အမှန်တရားအတွက်ကျွန်တော်တို့ဒီမှာလာတယ်ကျွန်တော်တို့တမိုင်းမိတ်တော်ဝင်တခုတည်းဒီမှာလာတယ်ကျွန်တော်တို့ရိုးသက်ကောင်းဆောင်တွေကိုကျွန်တော်တို့လေးပြုချင်ပါတယ်ဒီတကားဖွင့်ပေးဖို့မြစ်လာရက်ခံပါတယ
်မိထီလာမြို့နယ်မှာအောင်မေဘွေအခမ်းအနားဥဆောင်ကျင်းပခဲ့တဲ့မိထီလာခရိုင်ဘဂတာဥက္ကဋ္ဌကိုပြည့်စုံကမတရားတဲ့ဥပဒေတွေအမိန့်တွေကိုဆန့်ကျင်ဆန္ဒပြတာဟာကျောင်းသားတိုင်းရဲ့တာဝန်နဲ့ဝတ္တရားဖြစ်တယ်လို့အခုလိုပြောပါတယ်
အမျိုးသားပြည်နယ်ဥပဒေကိုတပိတ်မောက်တယ်ဆိုတာကျွန်တော်ဒီအစိုးရကိုတပိတ်မောက်တာပဲဗျာပြောရမယ်ဆိုရင်ဒီတပိတ်က2014မှာထမောက်လိုက်ကြမို့1960နှစ်ကလေးကမောက်ခဲ့တဲ့တပိတ်ကိုဆက်ပြီးတော့ကျွန်တော်ကန်ဆွဲထားတာဗျာဒီအမျိုးသားပြည်နယ်ဥပဒေကိုကျွန်တော်ကတပိတ်မောက်တာကျွန်တော်ဒီမိုကရေစီပြည်နယ်ရေးကိုရကျင်လို့ကျွန်တော်ကတပိတ်မောက်ခဲ့တယ်1960နှစ်ကတည်းကចောင်းသားကြီးရတယ်သူတို့ကိုဖိနှိပ်ချုပ်ချယ်ထားတယ်အကြောင်းအုပ်ချုပ်ရေးစီမံစည်းကမ်းတွေတော့ပြီးတော့ចောင်းသားတမကတွေအခမ်းကဏ္ဍကိုထုတ်ကန်ခြင်းနဲ့ဟာမှန်မယ်ဗျာသူတို့အနေနဲ့ဒီမိုကရေစီပြည်နယ်ရေးရဖို့ဆိုတော့သူတို့ဆန္ဒပြတောင်းဆိုတဲ့တပိတ်မောက်ခဲ့ကြတယ်ပေါ့အဲဒီအတူပါပဲကျွန်တော်ကတမိုင်းကိုဆက်ခံပြီးတော့ဒီကျွန်တော်ចောင်းသားတပိတ်က1960နှစ်ကလေးကတပိတ်ကိုကျွန်တော်ပြောချင်ပါတယ်ဗျာ
အလားတူမန္တလေးမြို့မှာကျင်းပတဲ့ခမ်းနားမှာမန္တလေးနည်းပညာတိုက်ကတူចောင်းသားကိုကောင်းစော်ဟင်းကចောင်းသားတွေကိုရိုက်နှက်ဖမ်းဆီးတာတွေဟာအခုအချိန်ထိရှိနေသေးဖြစ်တယ်လို့ပြောပါတယ
်ဒီ60နှစ်ဘုံနေဝင်အာနာသိမ့်ပြီးကြာចောင်းသားတွေကိုရိုက်နှက်တာအခုချိန်ထိလက်ဗရန်30ပြီးရဲ့ချီရိုက်နှက်နေမှာအစိုးရပြောတယ်သူတို့ပြောတယ်ဒီမိုကရေစီလမ်းစဉ်ကိုသွားနေပါတယ်ကူးပြောင်းနေပါတယ်ဆိုတဲ့ဟာအခုချိန်ထိကူးပြောင်းတဲ့အစီအစဉ်ဖြစ်သေးဘူးအဲလုံးကရပြတ်သက်ရိုက်နှက်နေအခုချိန်ထိလည်းရိုက်နှက်နေတော့ပါပဲ
ကျောင်းသားတွေအပေါ်ဖိနှိပ်တာဟာအာဏာရှင်တွေရဲ့လုပ်ရည်ဖြစ်တာကြောင့်အာဏာရှင်စနစ်ချုပ်ငိမ့်ဖို့လိုတယ်လို့မကွေးမြို့မှာကျင်းပတဲ့အခမ်းအနားမှာဘဂတာဟောင်းတဦးဖြစ်တဲ့ကိုတန်းနိုင်ကအခုလိုပြောပါတယ်
။နော်လာနော်သားတွေကအာဏာရှင်စနစ်ရဲ့စိုးကျိုးဟာဒီလိုတွေဖြစ်ခဲ့တယ်ဆိုတာကိုမမေ့ဖို့လည်းပါတယ်လို့။နောက်ခေတ်ဆက်ဆက်မှာလည်းကျွန်တော်တို့မြန်မာနိုင်ငံမှာအာဏာရှင်စနစ်မရှိအောင်အာဏာရှင်စနစ်ကိုချုပ်ငိမ့်အောင်ကြိုးပမ်းအားထုတ်ဖို့အတွက်တတိပေးမျိုးစော်တဲ့သဘောပါပဲ။ကျွန်တော်တိုင်းပြည်ကအခုချိန်ဒီအာဏာရှင်စနစ်အပြည့်တိုင်ချုပ်ငင်းသေးတဲ့အနေအထားမျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကြောင်းသားတွေလူငယ်တွေအပါဝင်ပြည်သူလူထုဟာအာဏာရှင်စနစ်ကြီးကမြန်မာပြည်ပေါ်မှာရှိနေသေးတယ်။ဒီအာဏာရှင်စနစ်ကြောင့်ဒီလိုဆိုးမွေတွေသွေးစွန်းတဲ့နေတွေအများကြီးဖြစ်ခဲ့တယ်ဆိုတာကိုသိသွားမယ်ဆိုလို့ရှိရင်ပို့ပြီးတော့အာယုံဆိုင်မိလာမယ်ဆိုလို့ရှိရင်အာဏာရှင်စနစ်ကိုချုပ်ငင်းအောင်ပေါင်းရတဲ့နေရာမှာသူတို့ရဲ့ပံ့ပိုးမှုတွေအပြေးမှုတွေသူရဲ့စိတ်ပါဝင်စားမှုတွေကျွန်တော်တို့ရလာနိုင်တယ်လို့ပြောလဲနေတယ်
ဒီနေ့ညနေတိုက်ကတူចောင်းသားများတမကတက္ကသအဖွဲ့ဝင်တွေကတမကအဆောက်အဟောင်းအနီးမှာအောင်မေဘွေအခမ်းအနားကိုကျင်းပခဲ့ပါဗျ။အဲ့ဒီအခမ်းအနားမှာတက္ကသခေါင်းဆောင်ကိုစရာလွင်ကတမကအဆောက်အဦးကိုပြန်လည်ဆောက်လုပ်ပေးဖို့ခုလိုတောင်းဆိုလိုက်ပါဗျ။ခွင
့်လက်ဖြစ်နေတဲ့ကျွန်တော်တို့ဒီနေရာမှာចောင်းသားတမကအဆောက်အဦးပြန်လည်ဆောက်လုပ်ပေးပါလို့ကျွန်တော်တို့ထမတောင်းဆိုပါတယ်
။ဒီကနေ့ညနေပိုင်းရန်ကုန်တိုက်ကတူကအခမ်းအနားပြီးမှပေါ်ရန်ထုတ်ကန်ထားတဲ့တက္ကသကျောင်းသားကိုစရာလွင်ကိုရဲတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါရဲ့ရှင်